Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပေးရပေါင်းကင်းဝေးကြပါစေ2024ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေမနက်ခင်း VOA Radio စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ကိုတော့ဂျိုလူဆလောင်းကနေကြည့်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်ကျွန်မခင်ဗျူထွေးပါရှင
်မြောက်ကိုရီးယားတပ်သား3နောင်ရုရှားကိုဆေလွတ်ထားတယ်ဆိုတဲ့ပြောကြားချက်ကိုရုရှားသမ္မတကမငြင်းပယ်ပါဘူးအမျိုးသားလူညွန်ရေးအတွက်ထောက်လန်းရေးနဲ့စစ်ဘက်မှာ AI နည်းပညာတိုးမြှင့်သုံးဖို့အမေရိကန်သမ္မတကညွှန်ကြားလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်ထဲတိုက်တာမှုကိုနှောက်ယှက်တဲ့တရုတ်သင်္ဘောကိုမောင်းထုတ်ခဲ့တယ်လို့အင်ဒိုနီးရှားတို့ကပြောပါတယ
်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေအပြင်သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါမကြခင်မှာချင်းပါတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်လာသူတွေအရေးကအတိအကျအကြောင်းအရာတစ်ခုဖြစ်နေပါတယ်နောက်မြန်မာနိုင်ငံဆိုင်ရာသတင်းတွေထဲမှာတော့ရွှေချဒုက္ခသည်150ကျော်ပါတဲ့ဆက်လီတစ်စင်းအင်ဒိုနီးရှားကိုရောက်သွားတဲ့အကြောင်းနောက်တိုက်ပွဲတွေကြောင့်ပိတ်နေတဲ့ဘိတ်ပလော့တဝဲကာလန်ပြန့်ဖွင့်တဲ့အကြောင်းနဲ့ဆိုင်ကလုန်းမုန်တိုင်းဒါနာကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့အချက်ပိုင်းဒေတာတွေမှာဒီရက်ပိုင်းမိုးများနိုင်တဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းလွာဆစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုကတော့ထိတ်တန့်ရောက်မြန်မာနိုင်ငံနဲ့ငံကသတင်းတွေကိုဒေါက်ခင်မြတ်သက်ကပြောပြပါမယ်ရှင
်။ဂါဇာနဲ့လက်ဗနန်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအဆုံးသတ်စေဖို့ကြိုးစားတဲ့အနေနဲ့ဂျပန်တွင်းမှာပဲနှိမ့်နိုင်မှုတွေတွေ့ဆုံမှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာနေမှာပြောပါတယ်။အမေရိကန်ကပါလက်စတိုင်းပြည်သူတွေအတွက်နောက်ထပ်အကူအညီဖြစ်ဒေါ်လာ135သန်းပေးရမှာဖြစ်ကြောင်းလည်းကြေညာပါတယ်။နှိမ့်နိုင်မှုတွေမကြခင်ပြန်ဆွေးနွေးကြမှာဖြစ်ပြီးအထူးသဖြင့်ဂါဇာမှာအပြစ်ရဖို့နဲ့အဖမ်းခံရတဲ့ဒဇာကန်တွေပြန်လွှတ်ပေးဦးစားပေးပြီးဆွေးနွေးမယ်လို့ပြောပါတယ်။ဒါပြင်လက်နော်မှာနှိမ့်နိုင်ဆွေးနွေးနေရတဲ့အနေအထားကိုကြည့်ရင်တော့တင်းမာနေဆဲဖြစ်ပြီးတန်မာရေးဖြေရှာနိုင်တဲ့အခြေအနေဖြစ်လာဖို့တိတ်ခက်ခဲနေစေဖြစ်တယ်လို့ဒိုဟာမှာကာတာဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ရှိတ်မဟာမက်အဗ်ဒူရာမန်အယ်တန်နီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂါဇာမှာဟာမတ်ရှိပြန်မအုပ်ချုပ်ဘဲပါလက်စတိုင်းပြည်သူတွေအုပ်ချုပ်တဲ့ဂါဇာပြန်လည်တည်ဆောက်ရေးဖြစ်လာဖို့နဲ့အစ္စရေးတပ်တွေဂါဇာကနေပြန်ရောက်သိမ်းဖို့အမေရိကန်နဲ့ဒေတာရင်းခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။ပါလက်စတိုင်းပြည်သူတွေအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ135သန်းအကူအညီထပ်ပေးမယ်လို့လည်းဝန်ကြီးဘလင်ကင်ကကြေညာပါတယ်။ဒါဟာဂါဇာနဲ့နောက်ဖက်ကမ်းအပြင်ဒေသရင်းမှာရှိနေတဲ့ပါလက်စတိုင်းတွေအတွက်လူသားစာနာမှုအကူအညီတွေတောက်တုံးရင်စိတ်ကျမ်းမာရေးဆိုင်ရာတွေမှာအထောက်အကူရဖို့ဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားကတပ်သား3000ရုရှားကိုဆစ်လွတ်ထားတယ်လို့အမေရိကန်ရဲ့ပြောကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကမငြင်းပယ်ပါဘူး။ဒါပေမဲ့ဒီတပ်သားတွေကိုယူကရိန်းစစ်မြေပြင်ကိုဆစ်လွတ်ဖို့အပအဝင်ဘလို့တာဝန်ချမယ်ဆိုတော့ကရုရှားအစိုးရကဆုံးဖြတ်မယ်လို့ကြေညာရေးနေမှာပြောပါတယ်။မြောက်ကိုရီးယားတပ်သားတွေကိုအောက်တိုဘာအစောပိုင်းမှာရုရှားကိုဆစ်လွတ်ခဲ့တာဖြစ်ပြီးသူတို့ကိုရုရှားရဲ့လက်ချင်စခန်းအများပြားကိုပို့ဆောင်ခဲ့တယ်လို့အမေရိကန်ရာရှိတွေကဗိုလ်တော်ကြီးနေမှာပြောခဲ့တာပါ။ဒီတပ်သားတွေက32လကျော်နေဖြစ်တဲ့ယူကရိန်းနဲ့တိုက်ပွဲဖြစ်ပွားရာရှေ့တန်းစစ်မြေနှာကိုရုရှားတပ်တွေနဲ့အတူတွဲတိုက်ခိုက်ဖို့ဆစ်လွတ်မယ်ဆိုရင်တိုက်ပွဲအချိန်အတော်မြင့်မှလာနိုင်မှာကိုအမေရိကန်ကစိုးရင်ကြောင်းပြောပါတယ်။သမ္မတပူတင်ကလည်းနေတိုမဟာမိတ်အဖွဲ့ကယူကရိန်းဘက်ကနေရုရှားကိုကူးပြီးတိုက်ဖို့အတွက်အရာရှိတွေနီးပြတွေဆက်လုပ်ပြီးယူကရိန်းစစ်ပွဲအချိန်မြင့်အောင်လုပ်ခဲ့ကြောင်းနဲ့ဥရောပရဲ့ဘယ်နေတိုအဖွဲ့ဝင်နိုင်ငံတွေယူကရိန်းမှာရှိနေတဲ့သူတို့ဘာတွေလုပ်နေလဲဆိုတာရုရှားကသိကြောင်းလည်းပြောပါတယ်။ဒါ့အပြင်ရုရှားဟာမြောက်ကိုရီးယားနဲ့ကာကွယ်ဆိုင်မှာနှစ်နိုင်ငံအပြန်အလှန်အကူအညီပေးဖို့အတွက်သဘောတူစာချုပ်ချုပ်ထားတာဖြစ်ကြောင်းလည်းသမ္မတပူတင်ကပြောပါတယ်။ကနေရာမှာလူရည်တိုးပွားမှုခိတရက်သွောင်းအောင်ကျိုးပန်းတဲ့အနေနဲ့ပြောင်းရွှေ့လာရောက်ခြေချသူဥယေကိုတိတိတသာရှော့ချမယ်လို့ကနေဒါအာဏာပိုင်တွေကကြေညာပေးနေမှာကြေညာပါတယ်ကနေဒါကိုရွှေ့ပြောင်းအခြေချသူတွေလာရောက်တာကိုလူလူထောက်ခံမှုကြဆင်းလာတဲ့အတွက်အခုလိုလောက်တာလည်းဖြစ်ပါတယ်ကနေဒါနိုင်ငံကိုလာရောက်သူအခြေချသူတွေမကြုံစက်ဘူးတိုးလာနေတာဖြစ်ပြီးလူရည်ကလည်း40တန်းထိတိုးလာတဲ့နောက်မှာအခုလိုကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်အခြေချသူတွေကိုနိုင်ငံသားဖြစ်တဲ့လက်ခံမဲ့အရေးအတွက်ကိုလာမယ့်2025နဲ့26မှာလူပေါင်း5000အထိလက်ခံဖို့လူဝင်မှုကြီးကြပ်ရေးဌာနကစီစဉ်ထားတာပါဒါပေမဲ့အခု2025မှာ3,900ခွဲနဲ့2026မှာ3,800ပဲလက်ခံတော့မှာဖြစ်တယ်လို့2029မှာတော့3,600ခွဲပဲလက်ခံဖို့အတွက်တတ်မှတ်လိုက်တာဖြစ်ပါတယ်အခုလိုစီစဉ်တာဟာလူကြီးတိုးပွားမှုခိတ္တဆိုင်ငံ့ပြီး ရေရှိတိုးတက်မှုရှိရေးအတွက်စီမံခန့်ခွဲမှုတွေကောင်းကောင်းလုပ်နိုင်ဖို့ဖြစ်ကြောင်းလည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ်။အသည့်အခြေချသူတွေအတွက်ကနေဒါရဲ့စီးပွားရေးလိုအပ်ချက်ပြည့်မြောက်လုပ်ဖို့လိုအပ်ကြောင်းနဲ့အခုနိုင်ငံနဲ့ဖိအားတွေနဲ့ရင်ဆိုင်နေရတဲ့အတွက်နိုင်ငံရဲ့မူဝါဒတွေကိုလည်းအလိုက်တင်ပြောင်းလဲပေးဖို့လိုနေတာထင်ရှားတယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးမတ်ခ်မီလာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
UA American တံကတောက်ချာမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီပြည်တံကိုဆူဆူဝါဝါခံခဲ့ရတဲ့အတွက်စိုက်ပျိုးရေးနဲ့ခီးကားလုပ်ငန်းအဓိကအားထားနေရတဲ့အင်းနေဒေသမှာဒေသခံတွေဟာပြန်လည်ထူထောင်ရေးအတွက်ရုန်းကန်နေကြပါတယ်။လာမယ့်ပွင့်လင်းရာသီမှာခီးတွေလာရောက်လဲပတ်ဖို့မျှော်လင့်နေကြသလိုပျက်စီးသွားတဲ့စိုက်ခင်းတွေကိုလည်းနွေရာသီရောက်မှသာလုတ်ကင်နိုင်တော့မယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာယာရင်ကီမှုန်တိုင်းကြောင့်ပြီးခဲ့တဲ့စက်တင်ဘာလတည်းဒီပြည်တံတင့်ခဲ့တဲ့ထယ်ရှမ်းပြည်နယ်တောင်ပိုင်းကခီးသွားဒေသတွေအတော်များများလဲပါဝင်ခဲ့တာပါ။ဒီထဲကအင်းနေဒေသမှာတော့ကြီးရပေါင်း100ကျော်နေတွင်ရေမြုပ်ခဲ့ရတာဖြစ်ပါတယ်။ရေပေးကြုံပြီးတလကျော်ကြာချင်းအထိတချို့နေရာတွေမှာရေပြန်မကျသေးဘူးလို့ဒေသခံတွေကပြောပါတယ်။ရေပေးတန်တင့်ချိန်မှာခင်းစေးနဲ့လူသားဆန္ဒမှုအကူအညီတွေရခဲ့တဲ့အတွက်အဆင်ပြေပဲပြင်မဲ့အခုချိန်မှာတော့ပြန်လည်ထူထောင်ရေးအတွက်ရုန်းကန်နေကြတယ်လို့အင်းနေဒေသခံတွေကပြောပါတယ်။ယင်းနေ့မှာဒေသခံတွေအဓိကလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးအတွက်ကျွန်းမျိုးစိုက်ကင်းတွေကလည်းရေပေးတန်ကြောင့်ပျက်စီးခဲ့ရပြီးအခုထိလည်းပုံမှန်ပြန်မလည်ပတ်နိုင်သေးပါဘူး။နွေရာသီကြောင်းမှသာပြန်လည်ဆိုက်ပျိုးနိုင်တယ်လို့ခန့်မှန်းထားကြတာလည်းဖြစ်ပါတယ်။ရှိသောလုပ်ငန်းကိုအပြည့်ပြုတ်ပြီးဝင်ဝင်လဲပတ်နေရတဲ့အိမ်တောင်စုတွေကလည်းလာမယ့်ပွင့်လင်းရာသီမှာဧည့်သည်တွေအလောက်ကိုမျောလင့်နေကြတာဖြစ်ပါတယ်။ Indonesia အစိုးရရဲ့ဆွမ်းအင်ကုမ္ပဏီ Patan Minerals ရဲ့တောင်တုပ်ပင်လယ်ပြင်ထဲကတိုင်းတာမှုတွေကိုအနှောက်အယှက်ပေးခဲ့တဲ့ကြီးုပ်ကမ်းဆောင်တပ်သင်္ဘောဒဇင်းကိုဒုတိယကြိမ်မြောက်မောင်းထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးဆိုင်ရာဌာနကချက်သပြေးနေမှာပြောပါတယ်။အင်ဒိုနီးရှားရဲ့ EEC စီးပွားရေးဇုန်ထဲမှာတရုတ်ကယ်ရန်ဆောင်သင်္ဘောတွေကိုအကြိမ်များစွာတွေ့နေရတာဖြစ်ပြီးအခုဖြစ်ရကတော့အင်ဒိုနီးရှားမှာသမရသက်ပရာဘိုဘိုဆူဘရန်တိုးတက်လာပြီးရက်ပိုင်းတွင်မှာပဲကျုံလာရတာဖြစ်ပါတယ်။တရုတ်ကတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပြီးသူ့ရဲ့သက်မှတ်နယ်နိမိတ်ဟာမလေးရှား၊ဘရူနိုင်း၊ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေရဲ့EEZ စီးပွားရေးဇုန်တွေထဲမှာရောက်နေတာလည်းဖြစ်ပါတယ်။တရုတ်ရဲ့သက်မှတ်ချက်ဟာနိုင်ငံတကာဥပဒေနဲ့မကန့်ညီဘူးလို့ The Hague နိုင်ငံတကာညှိနှိုင်းရေးတရားရုံးက2016မှာဆုံးဖြတ်ပေးခဲ့ပေမဲ့တရုတ်ကလက်မခံပါဘူး။တနင်္လာနေ့ကတရုတ်သင်းမဟာအင်ဒိုနီးရှားရေပိုင်နဲ့တည်းဝင်လာပေမဲ့ဒီရေပင်ကသူတို့ရေပင်ပိုင်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရက်အတွက်တရုတ်နိုင်ငံရဲ့ဌာနကတော့တစုံတရာမတုံ့ပြန်သေးပါဘူး။တရုတ်သင်းမဟာအဲ့ဒီနေ့ကပြန်လှည့်သွားပြီမြေသပရင်းနေမှာပြန်ရောက်လာတာကြောင့်နှင်ထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးဌာနကပြောပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအတွက် AI ဉာဏ်ရည်ရုနည်းပညာကိုရူးရယ်ပို့ပြီးအလျင်မြန်အသုံးပြုဖို့အတွက်အမေရိကန်ထောက်လှမ်းရေးဌာနတွေကရောပင်တဂန်စစ်ဌာနချုပ်ကပါညွှန်ကြားချက်အသစ်တွေကိုထုတ်ပြန်ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကမြေသပရင်းနေမှာဒီညွှန်ကြားချက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါအမျိုးသားလုံခြုံရေးဆိုင်ရာမူကြမ်းအသစ်ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီး AI နည်းပညာမှာအမေရိကန်ပြည်ထောင်စုကဆက်လက်ဦးဆောင်မှုပေးနိုင်ဖို့ရည်ရွယ်သလိုတရုတ်လိုပြိုင်ပက်နိုင်ငံတွေက AI နည်းပညာသုံးတိုက်ခတ်လာမှာကိုကာကွယ်နိုင်ဖို့လည်းဖြစ်ပါတယ်။ AI လို့ခေါ်တဲ့ Digital နည်းပညာတိုးတက်နေတဲ့ခေတ်အတွက်ချပြခဲ့တဲ့ဒီမူကြမ်းမှာ AI နည်းပညာသုံးပြီးလူခွင့်ရဒါမှမဟုတ်အယက်သားလွတ်လပ်ခွင့်ကိုထိခိုက်စေမဲ့လုပ်ရတွေမလုပ်နိုင်အောင်အတွက်အကာအကွယ်ပေးဖို့လိုအပ်တဲ့စီမံစည်းကမ်းတွေချပြထားတယ်လို့လည်းသမရအင်ဗျူကပြောပါတယ်။ဒါအပြင်ဒီစီးမင်းစီးကန်းသက်တွေဟာအမေရိကန်တွေစံထားတဲ့တန်ဖိုးနဲ့ကိုက်နေတဲ့ဤပညာတွေဖြစ်ဖို့လဲအမျိုးသားလုံခြုံရေးဌာနတွေကလည်းလှုပ်ဆောင်ကြမယ်လို့အမေရိကန်ရာရှိကြီးတူက VOE ကိုပြောပါတယ်။တကယ်လို့ AI ဤပညာသုံးဖို့အတွက်အမြန်မလုပ်ဘူးဆိုရင်ရန်သူရဲ့မဟာဗျူဟာချက်တိုက်ခိုက်မှုကိုမမျှော်လင့်မဲ့ခံရမယ်အန္တရာယ်ရှိနေတယ်လို့လည်းပြောပါတယ်။တရုတ်လိုနိုင်ငံမျိုးက AI ဤသုံးနေချိန်မှာအမေရိကန်ကလည်းနောက်ဆုံးပေါ် AI နည်းပညာကိုတုံးရမှာဖြစ်ကြောင်းလည်းပြောပါတယ
်။
ောက်တိုဘာလ25ရက်တောက်ကြာနေမနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးသွားမှာပါ။မြန်မာနိုင်ငံဆိုင်ရာသတင်းတွေမတင်ပြခင်မှာအမေရိကန်ရွေးကောက်ပွဲသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ကတော့သတင်းတစ်ပတ်ကျော်ပဲလိုပါတော့တယ်။ဒီရွေးကောက်ပွဲမှာမဲပေးကြမဲ့မဲဆန္ဒရှင်တွေကြားမှာတော့နေဆက်လုံချိုကြီးကိစ္စကသူတို့မဲပေးတဲ့နေရာမှာအတိကထက်သွင်းစဉ်းစားတဲ့အရာတစ်ခုဖြစ်ပါတယ်။နေဆက်လုံချိုကြီးအပေါ်အမြင်သဘောထားတွေနဲ့ပတ်သက်လို့ VOA သတင်းတောက် Elin Barrows ပေးပို့ထားတဲ့သတင်းကိုတော့ကိုညင်းညံကပြောပြပါမယ်ရှင်
။ American Mexico နေဆက်ဒူဆန်အပိုင်းဟာ Sonoran သဲကန္တာရတဲ့တည်ရှိတာပါ။ဒီအနေထားဟာရွှေပြောင်းခြေချသူတွေအတွက်လွယ်ကူတာတော့မဟုတ်ပါဘူး
။ The first obstacle
ထမောက်ခဲခဲကတော့မြေပြင်နေထားပါဒူဆန်ပိုင်းမှာဆိုရင်လူနေလို့မရပါဘူးအဲ့ဒီဟာကိုမှပူတဲ့ရာသီဥတုကိုထည့်ပေါင်းလိုက်မယ်ဆိုရင်ဒီခီးမှာဘေးရန်တွေတိုးလာစေပါလေ
နောက်ထပ်အတားအဆီးတစ်ခုကတော့နေဆက်တတိုင်းဖြစ်တယ်လို့နေဆက်လုံချုံရင်းဝန်ထမ်းမာတီဝီလန်ကပြောပါတယ်တခြားဟာတွေကသိပ်မမြင်နိုင်ပါဘူ
း We utilize
camera တွေ sensor အာရုံခံဤပညာတွေကိုသုံးပြီးတယောက်ကဝင်ပေါက်ကမဟုတ်ဘဲနေဆက်ဖြတ်လာတယ်ဆိုရင်ချက်ချင်းပဲတုံ့ပြန်ပါတယ်
ဒါပေမဲ့လည်း2023ခုနှစ်မှာအမေရိကန်တောင်ပိုင်းနယ်စပ်ကနေထွေပြောင်းတွေစံချိန်တင်ဖြတ်ကျော်ခဲ့ပါတယ်။နာဂေါလက်စ်မြို့တည်ရှိတဲ့ကျန်းတန်းနဲ့ဒူဆန်အပိုင်းမှာတင်နယ်စပ်ဖြတ်ကျော်ဖို့စံချိန်တင်ကြိုးပမ်းခဲ့ကြပါတယ်
။စင်စပရကလမ်
ကျင်းညာချက်ပြီးမှကျွန်တော်တို့ဖမ်းဆီးရမိတာလဲကြားသွားပါတယ်
။ထွေပြောင်းတွေနဲ့ခူလုံခွင့်တောင်းခံသူတွေပေါ်တင်းကျပ်လိုက်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ထုတ်ပြန်တဲ့ဇွန်လတုန်းကအမိန့်ကြောင်းလို့နယ်စပ်လုံခြုံရေးဝန်ထမ်းRobert Ortiz ကပြောပါတယ
် In addition to that it helps
ဒါပြင်ကျွန်တော်တို့ဖယ်ရှားရေးလုပ်ငန်းစဉ်ကိုလည်းအထောက်အကူဖြစ်စေပါတယ်ပို့ပြီးမြန်မြန်လုပ်နိုင်လို့ပ
ါ Nagoles data မှာနိုင်ငံပေါင်း150ကျော်ကလူတွေကိုဖမ်းမိခဲ့တယ်လို့နေဆက်လုံခြုံရေးဝန်ထမ်းတွေကပြောပါတယ်အာရှနဲ့အာဖရိကကရွှေပြောင်းတွေကိုဖမ်းဆီးရမိတဲ့နှုံလဲကြားသွားပါတယ
် Cuz the message is
ကျောင်းကတော့တစ်ကမ္ဘာလုံးဒီသတင်းစကားကရောက်သွားပြီးအမေရိကန်ကိုတရားမဝင်လာရင်မကောင်းတဲ့အကျိုးဆက်တွေခံရနိုင်တယ်ဆိုတာသိသွားလို့ပါ
ဒါပေမဲ့လည်းနေဆက်လုံချုံရေးဆိုတာအတားအဆီးတွေထပ်ပို့ပါတယ်လို့တချို့ကျွမ်းကျင်သူတွေကပြောပါတယ
်နေဆက်လုံချုံရေးလို့ကျမတို့ပြောတဲ့အခါမှာဒီကိစ္စအသေးချာနားမလည်ပဲပြောနေတယ်လို့ကျမထင်ပါတယ
်အန်နာအိုချာအိုလယ်ရီကအဲရီဇိုနာတက္ကသိုလ်နိုင်ငံရွှေပြောင်းအင်စတီကျူကတွဲဖက်ဒါရိုက်တာပ
ါ What I would think a secure border
နေဆက်လုံချုံရေးဆိုတာရွှေပြောင်းခြေချမှုကိုဖြစ်စေတဲ့အကြောင်းရင်းစစ်မြစ်တွေကိုဖြည့်ရှင်းဖို့လိုတယ်လို့ကျွန်မယူဆပါတယ်။ဘလို့အကြောင်းရင်းတွေကလူတွေနေဆက်ကိုတရားမဝင်ဖျက်ချော်စေဖို့ဖြစ်စေတယ်လဲဆိုတာကိုဖြည့်ရှင်းဖို့ပါ
။နိုဝင်ဘာသမ္မတရွေးကောက်ပွဲရက်ကတရင်ပတ်အနှဲငယ်ပဲလိုတော့တာကြောင့်လူဝင်မှုကြီးကြပ်ရေးကထိတ်တန့်ကိစ္စဖြစ်နေပါတယ်။ဒါပေမဲ့လည်းနေဆက်ကလူအဖွဲ့အစည်းတွေအတွက်ကတော့လူဝင်မှုကြီးကြပ်ရေးကိစ္စဟာရှုပ်ထွေးပါတယ်လို့ Polary ကပြောပါတယ
်။ Because we know that people arrive here legally
အကြောင်းကတော့တရားဝင်ရောက်လာတဲ့ရွှေပြောင်းအခြေချသူတွေကိုလည်းမကောင်းတဲ့သူတွေလို့ယူဆထားတာကိုကျမတို့သိနေပါတယ်ဒါဟာလည်းဘာမှမထူးဘူးဆိုတာမျိုးပါကျမတို့ဟာနေဆက်ကိုတရားဝင်ဖြတ်လာသလားတရားမဝင်ဝင်လာသလားဆိုတဲ့အပေါ်မူတည်ပြီးတော့ဖြစ်တည်လာတဲ့ထုတ်ကုန်ရလဒ်တွေပ
ါတစ်ချိန်တည်းမှာပဲနေဆက်လုံခြုံရေးဝန်ထမ်းတွေကတော့လူတွေတရားမဝင်နေဆက်ဖြတ်ကျော်တာကိုတားဆီးဖို့ဆက်လုပ်နေမှာပါခင်ဗျာ
American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းစီစဉ်ကနေပြီးတော့အထူးစီစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြမဆန်တော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသဆန်ချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြည်ရီကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်ဖီအမေရိကန်တန်ရဲ့တောက်ကြနေမနက်ခင်ရေဒီယိုစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်အမေရိကန်ရွေးကောက်ပွဲသတင်းတင်ပြခဲ့ပြီးတော့အခုတခါတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအလှည့်ပေးချင်ပါတယ်အမျိုးသမီးတွေနဲ့ကလေးတွေအပါအဝင် Ranger ဒုက္ခသည်150ကျော်တင်ဆောင်လာတဲ့ဆက်လီတစီအင်ဒိုနီးရှားနိုင်ငံမြောက်ဆူမာထရာပြည်နယ်ကိုရောက်ရှိလာခဲ့တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ် အဲ့ဒီရိုဟင်ဂျာတွေကိုယာယီခိုလိုရေးစခန်းတွေမှာတစုတေသတိတဲ့နေရာချထားပေးပြီးဒေသခံတွေကတော့ဒီလိုရိုဟင်ဂျာတွေရောက်လာတဲ့အပေါ်မှာမကြည်မနှက်ဖြစ်နေကြပါတယ်ဒီကြောင့်ပြည်စုံကိုတော့ကိုရန်နိုင်ကပြောပြပါမယ်ရှင
်ဘင်္ဂလားပင်လယ်အော်ကိုဆက်လီလီနဲ့ဖြတ်ကူးလာတဲ့ရိုဟင်ဂျာဒုက္ခသည်150ကျော်ဟာအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းကဒီမြောက်ဆူမာထရာပြည်နယ်ပန်တိုင်းလာဘူးမြို့ကိုဒီနေ့မနက်အစောပိုင်းမှာရောက်ရှိလာခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်အဲ့ဒီဆက်လီမှာအမျိုးသား64ယောက်အမျိုးသမီး62ယောက်နဲ့ကလေးငယ်20ပါဝင်တယ်လို့ပန်တိုင်းလာဘူးမျိုးကရဲတပ်ဖွဲ့ကြီးကဲစူဂျာဝိုကပြောပါတယ
်
လာဘူးကမ်းခြေမှာကျွန်တော်တို့တွေ့တဲ့ရိုဟင်ဂျာစုစုပေါင်းက152ယောက်ဖြစ်ပါတယ်ပထမတော့ကျွန်တော်တို့146ယောက်ပဲတွေ့ခဲ့ပြီးနောက်ပိုင်းကျမှနောက်ထပ်6ယောက်ကိုကမ်းခြေမှာထပ်တွေ့တာဖြစ်ပါတယ်အဲ့ဒီလူတွေကိုတော့အခုခါမှာခရိုင်ရုံးကိုခိုလုံဖို့အတွက်နေရာရွှေ့ပေးထားပါတယ
်ကလေးတွေပါဝင်ဒုက္ခသည်တွေအတော်များများဟာစားလောင်နေကြပြီးတော့အဝတ်ထည်တွေလည်းချို့တဲ့နေရာကြောင့်အာဏာပိုင်တွေဘက်ကသူတို့ကိုစားစာတွေနဲ့အဝတ်ထည်တွေပေးခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်ဒါပေမဲ့လည်းအခုလိုရိုဟင်ဂျာဒုက္ခသည်တွေအများပြားအင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အပေါ်မှာတော့ဒေသခံတွေကမချေမနှက်ဖြစ်နေကြတယ်လို့စူဂျာဝိုကပြောပါတယ်
ဒီမှာကတော့ဒယ်လီစားတန့်ခရိုင်အစိုးရတာဝန်ရှိသူတွေကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့အင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးအဖွဲ့တွေဖြစ်ကြပြီးဒီမှာရှိတဲ့ဒေသခံတွေကရိုဟင်ဂျာတွေရောက်လာတာကိုလက်မခံဘဲမကြေမနက်ဖြစ်နေကြတာကြောင့်အဲ့ဒီလူတွေကိုအ мян ဆုံးနေရာရွှေ့ပေးဖို့အတွက်ကျွန်တော်တို့လှုပ်သွားမှာဖြစ်ပါတယ်
တချိန်တည်းမှာပဲမြောက်ဆူမာထရာပြည်နယ်နဲ့ကက်ရက်ကအာချေးပြည်နယ်ရဲ့ကမ်းလွန်မှာလဲဆလီဘောမှာတောင်တင်နေတဲ့အမျိုးသမီးတွေနဲ့ကလေးတွေပါဝင်ရိုဟင်ဂျာတရားကြောကူခေတ်သီးအဖွဲ့တွေကဒီနေ့မှာကဲတင်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့အာချေးဒေသခံတွေကကမ်းခြေမှာစုပြီးတော့အဲ့ဒီဆက်လီကိုကမ်းအကန့်မခံတာကြောင့်ဒီဆက်လီဟာပြီးခဲ့တဲ့သတင်းပတ်ထဲကကမ်းလွန်ပင်လယ်ထဲမှာတောင်တင်နေတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံက VOA Indonesia ဌာနသတင်းတောက်ကပြောပါရတယ်။အဲ့ဒီဆက်လီဘောမှာရိုဟင်ဂျာ150လောက်ပါဝင်ပြီးတော့3ယောက်သေဆုံးခဲ့တယ်လို့အခြေဒေသရဲတပ်ဖွဲ့ပြောခွင့်ရဂျိုကိုခရစ်စတီယန်တို့ကပြောပါတယ်အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကနေအောက်တိုဘာ9ရက်နေ့ကနေ12ရက်နေ့ကြားမှာထွက်လာခဲ့ပြီးတော့ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ကိုဖြတ်ပြီးတော့အင်ဒိုနီးရှားနိုင်ငံကိုလာခဲ့တာဖြစ်ပါတယ်အခြေဒေသရဲတပ်ဖွဲ့ကတော့ဒီလူတွေဟာလူကုန်ကူးခံရတဲ့သူတွေဖြစ်ပြီးတော့လူကုန်ကူးတယ်လို့တန်ကြားရှိရသူ3ယောက်ကိုဖမ်းဆီးထားပြီးနောက်ထပ်6ယောက်ကိုတော့အာဏာပိုင်တွေကလိုက်လံရှာဖွေနေတယ်လို့ပြောပါတယ်အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်မထိုးထားတာကြောင့်သူတို့ကိုမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အတင်းကျပ်လုပ်ခိုင်းလို့မရဘူးလို့ပြောပါတယ်။ဒါပြင်အခုလိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအခြေချနေထိုင်ဖို့အတွက်တာဝန်တွေကိုလည်းအိန္ဒိယနိုင်ငံတွေအနေနဲ့ခွဲဝေယူတဲ့လို့လည်းအင်ဒိုနီးရှားနိုင်ငံကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ2300ကျော်ရှိပြီးတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့စီးရင်တွေအရတော့ဒီပမာဏကအဲ့ဒီမတိုင်ခင်၄နှစ်ပေါင်းအရေးတော်ထပ်ပို့ပြီးတော့များတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရိုဟင်ဂျာ150ကျော်ပါတဲ့ဆက်လီတစီအင်ဒိုနီးရှားနိုင်ငံကိုရောက်သွားတဲ့အကြောင်းကိုရန်နိုင်ပြပြပေးခဲ့တာပါပြည်တွင်းသတင်းတွေဆက်ပါဦးမယ်ရှင်တိုက်ပွဲတွေကြောင့်ပိတ်နေတဲ့ဘိတ်ပလော့တဝဲကားလမ်းပြန်ဖွင့်တဲ့အကြောင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းဒေသကြီးပလော့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ဖြတ်တန်းသွားလာမယ့်ဖြစ်နေတဲ့ဘိတ်ပလော့တဝဲကားလမ်းကိုအောက်တိုဘာလ23ရက်နေ့ကပြန်ဖွင့်လိုက်ပါတယ်တိုက်ပွဲတွေစဖြစ်ချိန်ကစလို့ပလော့ဒီဘိတ်တဝဲပြည်တော်စုလမ်းမကြီးကိုမသွားလာကြဖို့အတွက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးခဲ့ပြီးစစ်ကောင်စီဘက်ကလည်းဒီလမ်းကိုပိတ်ထားတာပါအခုတော့အသွားလာတချို့ပြန်စနေတဲ့အကြောင်း VOA မြန်မာသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့အတွက်ပလော့မြို့နယ်နဲ့မြိတ်ကိုသွားတဲ့ပြည်တော်စုလမ်းမကြီးကိုစစ်ကောင်စီဘက်ကရောဒေသခံကာကွယ်ရေးတပ်တွေဘက်ကပါနှစ်ဖက်လုံးကပိတ်ထားလိုက်တာပါရဲတပ်ပတ်တပတ်ကျော်လောက်ပိတ်ထားရတဲ့ကားလမ်းကိုလည်းအောက်တိုဘာလ23ရက်နေ့ကစပြီးပြန်ဖွင့်ပေးလိုက်တယ်ဆိုပြီးဒေသခံတအူးက VOA ကိုပြောပါတယ
်မနေ့ကမနေ့ကလည်းကသူဟိုလမ်းဖွင့်ပေးလိုက်တယ်သူပြောကြတော့ဒီစစ်တပ်ကပိတ်တယ်ဒီတခြားဖက်မှာကြတော့ဒီတော်လိုက်တဲ့ဖက်ဖက်ကပိတ်တာနှစ်ဖက်ပေါ့နော်ဟိုဖက်ကတစ်ဖက်ဒီဖက်ကနှစ်ဖက်ဖြစ်တော့အခုကဒီကားလမ်းကလည်းဟိုနှစ်ဖက်စလို့ပြန်ဖွင့်လိုက်ပြီဆိုတဲ့ကြ။ तू ကမနေ့ကဆိုရေး तू ကမနေ့အစိုးရမှာ तू ကဒီဝက်ဖက်ကလာတဲ့ကားတွေကိုစက်ကောက်တွေကနေဖွင့်ပစ်လိုက်တယ်ပေါ့နော်ကားသုံးစီးဖွင့်ပစ်လိုက်တဲ့ခါမှာသူတို့ဒီကားသုံးစီးထွက်လာတဲ့ခါမှာတော်လိုက်တဲ့ဖက်ဖက်ကလည်းဟိုသွားဖွင့်ပစ်လိုက်တယ်ကြ။သွားဖွင့်ပစ်ပြီးတော့လည်းခဏကြာမှ तू ကပြန်ပစ်လိုက်တယ် ဆိုပြတ်တက်လိုက်တယ်ဆိုပြီးတော့ဟိုညနေပိုင်းလောက်ကြမှာသူကဟိုအခုသူလောကသွားလို့ရသွားပြီဆိုတဲ့ဒီခိုင်းကိုဖြေပြီပေါ့နော
်နှစ်ဖက်တိုက်ပွဲတွေပြင်းထန်ချိန်မှာပလောမျိုးနယ်အတွင်းကကျဲရွာကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီအတွက်ဒေသခံ1000ကျော်ဟာဘေးလူရာကိုထွက်ပြေးခဲ့ရပါတယ်ကားလမ်းတွေလည်းပိတ်ထားတဲ့အတွက်ခလေလမ်းတွေကနေထွက်ပြေးနေရတာကြောင့်ခလေမောက်တည်ဆုံးတာတွေလည်းရှိခဲ့တာပါခလေမောက်တည်ဆုံးသူ20ထက်မနည်းရှိပြီးအဲ့ဒီထဲမှာပလောဘက်ကစစ်ဘေးရှောင်တွေလည်းပါဝင်တယ်လို့လည်းပြောပါတယ်
အကလာပိတဲ့အချိန်မှာပဲသူတို့ဒီတောက်ကော်ရော်နဲ့ဒီဟိုပါပေါ့စိတ်ကိုသူကလေနဲ့သွားတာဟိုစိတ်လေးနဲ့သွားတဲ့အချိန်မှာဒီစိတ်လေးကပြင်းပြူသွားတာပေါ့စိတ်မောက်သွားတော့ဒီအထက်မှာပါတဲ့လူတွေကလည်းခီးသက်တွေကလည်းဒီခလေးတွေဟိုဟိုအရွယ်နေပေါ့ကြောက်တဲ့ကြောင်ဘိတ်မှာကြောက်ပြကြောက်ပြဖွေတော့ကြောက်မှာတိတ်တဲ့ခလေးတွေပါတယ်ဟိုပြီးတော့ဟိုတချို့ဆိုမွေးကအရွယ်ခလေးတွေပါတာပေါ့နော်ပြီးတော့ဒီစစ်ဆောင်ပြည်သူတွေအများကြီးပါတယ်အဲဒီလိုမျိုးကျွန်တော်ချက်ပါတယ်ဗျာဟိုပလောနေပလောကလန်တိုက်ပွဲဖြစ်တော့လေသူကဟိုတချို့ဆိုဒီဟိုပါတိတ်ဆောက်တာပေါ့နော်ဟိုပိတ်ထည့်ကိုတိတ်ဆောက်မှဆိုပြီးတော့ထွက်လာတဲ့လူတွေပေါ့အဲအဲ့ဒီလူတွေလည်းပါတယ
်ပလောမျိုးနယ်ကျဲရွာဘက်မှာအော်တိုဘာလ14ရက်နေ့ကစပြီးတိုက်ပွဲတွေစတင်ဖြစ်ခဲ့ပြီးပလောမြိတ်တဝဲပြည်တော်စုလမ်းကိုမသွားလာကြဖို့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကသတိပေးထားပါဗျ။ကျဲကျဲရွာကိုတော့အော်တိုဘာလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခတ်ခဲ့ပြီးတဲ့နောက်ကားလမ်းတွေလည်းပိတ်ထားခဲ့တာပါ။အဲ့ဒီကားလမ်းမှအနီးမှာပဲမိုင်းနေမိတဲ့အတွက်ကားသမားတဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါဗျ။အဲ့ဒီဒေသမှာစစ်ကောင်စီဘက်ကခြေလျင်တက်ရင်ခလာရတရားနှစ်ကလှုပ်ရှားနေတဲ့နယ်မြေဖြစ်ပြီးစစ်အင်အားရာဂနန်းနဲ့ထိုးစစ်ဆင်လာတာဖြစ်ပါတယ်။စတေမာလာတို့ကကန်ယိုတိုင်းစစ်ဌာနချုပ်ရှိတဲ့တနင်္သာရီတိုင်းတွင်တိုက်ပွဲဖြစ်ပွားမှုတို့အများဆုံးဖြစ်ခဲ့ပြီးတနင်္သာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းစုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်လို့လည်းဒေတာတွင်သတင်းအချက်အလက်ကောက်ယူခဲ့တဲ့ FE5 တနင်္သာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်ရှင်
တိုက်ပွဲတွေကြောင်းပိတ်ထားတဲ့ဘိတ်ပလော့တဝဲကားလမ်းပြန်ဖွင့်တဲ့အကြောင်းမှအေးမှသတင်းပေးပို့ခဲ့တာပါရှင်။အိန္ဒိချင်းအိန္ဒိယနိုင်ငံကိုဝင်ရောက်တဲ့ဆိုင်ကလုန်းမုန်တိုင်းတာနာကြောင့်မြန်မာနိုင်ငံဘက်ချမ်းမှာဘယ်လိုသတိထားစရာအခြေအနေတွေရှိနေလဲဆိုတာကိုလည်းကြည့်အောင်ပါရှင်။အိန္ဒိယနိုင်ငံကိုဥတီဝင်ရောက်နေတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းတာနာကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာဒီရက်ပိုင်းမိုးဆက်ပြီးတော့ရွာနိုင်ပွဲရှိနေတယ်လို့မိုးစလာဌာနကထုတ်ပြန်ထားပါတယ်။လာမယ့်နိုဝင်ဘာလလယ်အထိဘင်္ဂလားပင်လယ်အော်မှာဖြစ်လာနိုင်တဲ့မုန်တိုင်းတွေရှိနေပြီးတော့ပြည်တွင်းကိုတိုက်ရိုက်ဝင်ဖို့နှဲပေမဲ့လည်းမုန်တိုင်းနောက်ဆက်တွဲအခြေအနေတွေကြောင့်နိုဝင်ဘာလလယ်အထိမိုးဆက်ပြီးတော့ရွာနိုင်တယ်လို့လည်းမိုးစလကခန့်မှန်းသတိပေးပါရယ်ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစီသူပြောပြပါမယ်ရှင
်ဘင်္ဂလားပင်လယ်အော်အလဲပိုင်းနဲ့အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းဒါနာဟာအခုဆိုရင်အိန္ဒိယနိုင်ငံအော်ရတပြည်နယ်ဒမ်မရာမြို့ကိုဥတီနေတာမို့လို့မြန်မာနိုင်ငံကိုဥတီ၍ရှားမဲ့အခြေအနေမရှိတော့တဲ့အကြောင်းမိုးစလကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဒီမုန်တိုင်းအကျိုးဆက်အရမြန်မာနိုင်ငံနေရာတော်တော်များများမိုးသည်ထန်စွာရွာခဲ့ပြီးတော့ရေရှမ်းတာတွေဖြစ်ခဲ့ပါတယ်။လက်ရှိနောက်ဆုံးမြန်မာနိုင်ငံမိုးလေဝသအခြေအနေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒဌာနညွှန်ကြားမှုဥလာထွန်းကအခုလိုပြောပါတယ်။အ
ခုကတော့မုန်တိုင်းကသွားပြီးတော့ပြင်းထန်စွာအိန္ဒိယဘက်ကိုသွားနေတယ်။ဆန်ခါရဲ့မြင်အနယ်လောက်အိန္ဒိယကမ်းခြေကိုဖြတ်မှာပေါ့နော်။မုန်တိုင်းကကမ်းကိုဖြတ်လိုက်ရင်သူကဆဲတွေကွက်ထွက်သွားမယ်။ဒါဆိုလို့ရှိရင်ဆွဲကွက်ထွက်သွားတဲ့ဆဲတွေကကျွန်တော်မြန်မာနိုင်ငံဘက်လေရောက်လာမယ်။မြန်မာနိုင်ငံမြောက်ပိုင်းတို့နောက်ဒီအခိုင်ဘက်တို့ဝေးတို့နောက်မြန်မာနိုင်ငံလေပိုင်းတွေနေရာတွေတော့မိုးတော့ရွာဖို့တော့ရှိသေးတာပေါ့နော်24ဒီ25လေးမှာခိုက်သေးတာပေါ့ဒီ26လောက်မှာတော့ဒီပို့ပြီးတော့ clear ဖြစ်သွားမယ်အနေဒါရှိဒီမုန်တိုင်းပြီးသွားရင်လည်းတခြားဒီရှေ့ဘက်ကလာနိုင်တဲ့ဒီတေဝေလိုင်းလေးပေါ့လေအဲ့တော့ဒီရာစီကအရှိလီအကောင်းတော့ဒီအရှိလီထဲမှာပါလာတဲ့ဒီတေဝေလိုင်းလေးလေကနဲ့ဆဲလေးပေါ့လေအဲ့ဒီမှာမြန်မာနိုင်ငံတောင်ပိုင်းတွေပေါ့တနေသားကြီးတော့အမိုးရနိုင်သေးတယ်အဲ့ကြမ်းတဲ့နေရာတွေတော့နေပူတိုင်းမိုးရွာလိုက်ပေါ့နော်ပြောရရင်တော့မိုးကတော့တောက်လျှောက်တော့သွားမဲ့နေထားတော့မရှိဘူးနေသားချင်းများလာမဲ့သဘောရှိတာပေါ့နော
်ဒီအားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းဒါနာအရှိန်ကြောင့်အောက်တိုဘာ26ရက်အထိနေပြည်တော်စကိုင်းတိုင်းမန္တလေးမကွေးပဲခူးရန်ကုန်ဧရာဝတီကချင်းရှမ်းပြည်နယ်မြောက်ပိုင်းချင်းနဲ့ရခိုင်ပြည်နယ်တွေမှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးတချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်မိုးကြီးတာနေရာကွက်မိုးကြီးတာနဲ့လေပြင်းတိုက်တာတွေဖြစ်ပေါ်နိုင်တယ်လို့မိုးစလကသတိပေးထားပါတယ်။မိုးသည်ထန်စွာရွာတာနဲ့အတူလေပြင်းတိုက်တာအပြင်မိုးကြိုးပစ်တာမိုးသီးကျွေတာတဲ့ရပြက်ရေကြီးတာနဲ့မြေပြိုတာတွေကိုသတိထားဖို့လိုအပ်သေးတယ်လို့မိုးစလကပြောပါတယ်။ကုန်းမြေမှာနေသူတွေအနေနဲ့မြေပြိုတာကိုသတိထားတဲ့လို့မြေချောင်းမှာနေသူတွေအနေနဲ့လည်းမြေရေရှမ်းတာရေကြီးတာက န်းပြူလာတွေကိုသတိထားစီခြင်းနဲ့လို့ပြောပါတယ်။လာမယ့်နိုဝင်ဘာလလည်းအထိမင်္ဂလာပင်လယ်ပေါ်မှာဖြစ်လာနိုင်မဲ့မုန်တိုင်းတွေရှိနေပြီးတော့ပြည်တွင်းကိုတိုက်ရိုက်ဝင်ဖို့နည်းပြီးမဲ့မုန်တိုင်းအကျိုးဆက်အရနိုဝင်ဘာလလည်းအထိမိုးရွာနေဦးမယ်လို့မိုးစလကမျှော်မှန်းပါတယ်။ဆောင်းဝင်နောက်ကျနိုင်ပြီးတော့ဆောင်းမှာအပူချိန်ကပြီးခဲ့တဲ့နှစ်တွေကလို့ပူနိုင်တယ်လို့မိုးလေဝသနဲ့ဇလဝေဒဌာနညွှန်ကြားမှုဦးလာထွန်းကပြောပါတယ
်။ပူချိန်ကတော့ပုံမှန်ပါပဲမနစ်ကအတိုင်းပဲပေါ့လေ။ကျွန်တော်တို့ကဆောင်းဝင်ဆောင်းအဝင်ကတကယ်တမ်းကျတော့မိုးရွာနေရင်အရေးတက်ကမရသေးဘူး။ဆိုကြံပြောလို့တော့လာလေလောက်တည်းရောဘုံတိတ်မပြတ်နိုင်သေးတော့သူစကဲတောင်ပိုင်းတွေမပြတ်သေးဘူး။ဒီတော့ကလာစမ်းလာလေလောက်ရောတဲ့နေရာတွေအေးနိုင်တယ်ဆိုတော့မြောက်ပိုင်းနိုင်ငံမြောက်ပိုင်းပေါ့။အဲဒါအတံပိစားတွေရောနိုင်တယ်။ခြံတဲ့နေရာတွေကတော့မိုးရွာတဲ့အချိန်တော့ပူချိန်တွေပြန်တက်တာဒါမဲ့ဘာလို့အရေးတရောသွားမယ်နေသားလေးတွေရှိတယ်ဆိုတော့ဒီနှစ်ဆောင်ကတော့ပုံမှန်အခုရင်နောက်ပင်ဒီအရေးတလွန်ကဲမဲ့နေသားမျိုးမဟုတ်တယ်လို့ပဲအခုရင်ကတော့သုံးခံတိုင်းပေါ့လေကျွန်တော်ကတော့ပုံမှန်ဆောင်လို့ပဲပြောချင်တာပေါ့နော
်ကန်နီပင်လေပင်တဲ့လေပြင်းတိုက်ခတ်မှုဒဏ်လည်းခံရနိုင်တယ်လို့ပြောပါတယ်ဒီအပိုင်းတွင်မူကြီးလေပြင်းတိုက်တာတွေဖြစ်နိုင်လို့ပင်လေပင်ခီးကိုသတိထားသွားလာဖို့ကိုလည်းဘလို့သားနဲ့ဇလဝိဒဌာနကသတိပေးထားပါရခင်ဗျာ
အိန္ဒိယနိုင်ငံကိုဝင်ရောက်တဲ့ဆိုင်ကလုန်းမုန်တိုင်းဌာနကြောင့်မြန်မာနိုင်ငံပတ်ချမ်းမှာလည်းဒီအပိုင်းမိုးများနိုင်တဲ့အကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုစီသူပြပြခဲ့တာပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနားပြီးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပါဦးမယ်အနာဂတ်မှာလူသားစက်ရုပ်တွေကဘလောက်ထိနေရာယူလာနိုင်မှာလဲအနာဂတ်ကာလကြာလို့ရှင်ရင်အိမ်တိုင်းလူလူမှာလူသားစက်ရုပ်တွေရှိလာကြလိမ့်မယ်လို့စက်ရုပ်တီထွင်နေတဲ့တရုတ်ပညာရှင်တွေကမျှော်လင့်ကြပါတယ်ဒီကြောင့်ရိုက်တာသတင်းကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်2024ကမ္ဘာစစ်ရုပ်ညီလာခံကိုတရုတ်နိုင်ငံမှာမကြာသေးခင်ကကျင်းပခဲ့ပြီးအဲ့ဒီမှာလူသားနဲ့တူတဲ့နောက်ဆုံးပေါ်စစ်ရုပ်တွေရောစစ်ရုပ်ခွေးတွေကိုပါလေ့ကျင့်ပြသခဲ့ပါတယ်အနာဂတ်ကာလကျရင်ဒီလိုစစ်ရုပ်တွေကအိမ်တိုင်းနီးပါးမှာရှိလာကြတော့မယ်လို့စစ်ရုပ်ဒီထွင်သူတွေကမျှော်လင့်နေကြတာပါဒီလိုစက်ရုပ်တွေကဈေးွက်ထဲမှာပြည့်စစ်ကားတွေထက်ပိုပြီးတော့များလာလိမ့်မယ်လို့ခန့်မှန်းနေကြပါတယ
်။ As most strategists also confirm not only within China but international
ဈေးွက်သူတွေဒီအများစုတွက်ဆထားတာကတော့တရုတ်ပြည်မှာရောနိုင်ငံတကာမှာပါလူနဲ့တူတဲ့စက်ရုပ်ရောင်းဝယ်ကြမဲ့ဈေးွက်ကအကြီးအကျယ်ကိုတိုးတက်ကျေပြန့်လာပါပါ။လျှက်စစ်ကားဈေးွက်ထက်ကို10ဆလောက်ရှိလာနိုင်ပါတယ်။နောက်ကြရင်အိန္ဒိယမှာလူသားစက်ရုပ်တစ်ခုသို့မဟုတ်နှစ်ခုလောက်ထိရှိလာတော့မှာဆိုတော့ကျွန်တော်လုပ်ငန်းအတွက်အလားအလာအရန်ကောင်းပါတယ
်တရုတ်စစ်ရုပ်ညီလာခံပြပွဲမှာတော့လူတူစစ်ရုပ်တွေကတာမန်ဝန်ဆောင်မှုမျိုးဖြစ်တဲ့ပစ္စည်းတွေမားပြတာမျိုးအဟန့်အတားကိုကြော်ပြီးရှောက်ပြတာမျိုးလူတွေရဲ့ကိုဟန်အမူအရာအတိုင်းအတုခိုးပြီးပြန်လုပ်ပြတာမျိုးတွေရှိပါတယ်လောလောဆယ်မှာတော့လူသားစစ်ရုပ်တွေကိုကုန်ထုတ်စစ်ရုပ်အတွင်းကတည်ယူပို့ဆောင်ရေးလုပ်ငန်းနဲ့ပစ္စည်းစစ်ဆေးရေးလုပ်ငန်းတွေမှာအဓိကထားစမ်းသပ်အသုံးပြုနေကြပြီဖြစ်တယ်လို့Unitree စက်ရုပ်ထုတ်လုပ်ရေးကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ
်။現階段所有的我說我們好了我們的機器人
ကျွန်တော်တို့စီမှာစက်ရုပ်ထုတ်လုပ်ပုံကတော့စက်ရုပ်တစ်ခုကိုနေရာထဲမှာပဲအစာအဆုံးဖန်တီးတက်ဆင်ပါတယ်။အနာအစာတွေရှိမရှိကင်မရာနဲ့အသေးစိတ်ရှာဖွေစစ်ဆေးပါတယ်။စက်ရုံတွင်တနေရာကနေအခြားတနေရာကိုတည်ယူပို့ဆောင်ရေးလုပ်မဲ့ကန္တာမှာစက်ရုပ်ခွေးတွေကိုခိုင်းပါတယ်။
စက်ရုံမှာအသုံးပြုတာအပြင်တရုတ်နိုင်ငံတွင်တချို့ဟိုတယ်တွေမှာဆိုရင်အစားအသောက်နဲ့အခြားပစ္စည်းတွေပေးဖို့ဖြန့်ဖြူးရမှာဒီစက်ရုံတွေကိုအသုံးပြုနေကြပြီဖြစ်ပါတယ်။ဒါရီမကအန္တရာယ်များတဲ့ပတ်ဝန်းကျင်နဲ့ကယ်ဆယ်ရေးလိုလုပ်ငန်းမျိုးမှာတော့စက်ရုံခွေးတွေကိုအသုံးပြုနေပြီလို့ဆိုပါတယ
်။那比如说应急消防领域，像今年的全国性应急消防演练，
တရုတ်နိုင်ငံတွင်မိသားနဲ့ကယ်ဆယ်ရေးလေ့ကျင့်မှုတွေမှာကျမတို့စီကစက်ရုံခွေးတွေကိုအသုံးပြုကြပါတယ်။ဓာတ်ရုပ်စက်ရုံတခုရိုးစိမ့်တော့ကလည်းစက်ရုပ်ခွေးတွေကိုဆီလို့ပြီးတော့မီဒီယာမှာတိုက်ရိုက်ထုတ်လွှင့်နိုင်ခဲ့ပါတယ်။အဲ့ဒီစက်ရုပ်ဟာပြင်းထန်တဲ့အပူတန်းကိုခံနိုင်တယ်လို့ဓာတ်ငွေ့အာယုန်ကစနစ်တပ်ဆင်ထားတဲ့အတွက်အန္တရာယ်ရှိတဲ့စက်ရုံထဲကိုဝင်နိုင်ပြီးကနအူးရှာဖွေစူးစမ်းမှုတွေလုပ်နိုင်ပါတယ်။ဒီလိုစက်ရုပ်ခွေးတွေနဲ့စစ်ဆေးပြီးလို့စိတ်ချရပြီးဆိုတော့မှတခြားစက်ရုပ်အမျိုးအစားဒါမှမဟုတ်လူကိုယ်တိုင်ဝင်းပြီးတော့ကြံတဲ့အရေးပေါ်ကယ်ဆယ်ရေးအလုပ်တွေဆက်လုပ်နိုင်မှာပါ။နှောင်ကြရင်ဒီလိုဆက်ရုပ်တွေကိုလူတွေနေရာမှာအစားထိုးခိုင်းနိုင်ပြီးတော့လုပ်ငန်းတွေပိုးပြီးတော့တွင်ကျဲလာမှာပ
ါတရုတ်နိုင်ငံမှာဆက်ရုပ်ထုတ်လုပ်မှုနဲ့ဆက်စပ်တဲ့ကုမ္ပဏီပေါင်း 6,500 ကျော်ရှိပြီးဆက်ရုပ်အဓိကထုတ်လုပ်နေတဲ့ကုမ္ပဏီပေါင်းက 850 ကျော်ရှိပါတယ်အ အဲ့ဒီတဲကမှထိတ်တန်းကုမ္ပဏီ50လောက်ဟာအစင်းမြင့်ဤပညာသုံးစက်ရုပ်တွေထုတ်လုပ်နေကြပါတယ်ခင်ဗျာ
View American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် VOA မြန်မာညချမ်းရေဒီယိုအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တင်းနေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်သံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါရခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ View American တိုင်ရ2024ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။ကျမတို့ရဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်။ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးမယ့်အထက်ကအခုအရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ကိုကန့်စစ်ပွဲမှာ၃ညနောင်မဟာမိတ်အဖွဲ့အောင်ပွဲခံပြီးအွန်လိုင်းရာဇဝတ်ဂိုင်းတွေကိုနှိမ်နင်းနိုင်ခဲ့ပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းကဘိုစောချစ်သူရဲ့ဒုစရိုက်လုပ်ငန်းတွေကတော့ရှင်သန်ကြီးထွားနေတဲ့အကြောင်းဥအောင်ခင်ကသုံးသက်တင်ပြထားပါရရှင်။
ပြင်းလက်နဲ့ခိုင်တဲ့တရုတ်လူစိုးခိုင်းတွေပူပေါင်းပြီးထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကျောမှာဒုစရိုက်လုပ်ငန်းတွေလွတ်နေတဲ့အကြောင်းမီဒီယာမှာအတော်လေးဖော်ပြနေတာတွေ့ရပါတယ်။ပြင်းလက်နဲ့ခိုင်ရဲ့ရန်ပုံငွေရှာဖွင့်ရေးနှီးသည့်ဖြစ်ပုံရပါတယ်။တရုတ်လူစိုးခိုင်းဖွဲ့တဲ့ဒလိဟာ18ရာစုကစတင်ခဲ့တာမို့အစဉ်အနာကြီးတယ်လို့ပြောနိုင်ပါတယ်။အင်္ဂလိပ်လိုTried အဖွဲ့လိုလူတွေများပြီးတရုတ်လိုစန်းဟီပွဲလိုခေါ်ပါတယ်အာဂါတာပထဝီနဲ့လူသားတို့ကိုရည်ညွှန်းတဲ့သုံးပွင့်ဆိုင်ဂိမ်းပါပဲမင်းမင်းဆက်မှာပြန်လဲထူထောင်ပြီးမန်ချူကျင်အစိုးရကိုဖြုတ်ချဖို့ရည်ရွယ်တာမို့နိုင်ငံရေးဥတီချက်ရှိတဲ့တရုတ်ဝက်ဂိုင်းတို့ပြောနိုင်ပါတယ်ဒါပေမဲ့ကူမင်တန်ပါတီကြီးစိုးတဲ့တရုတ်သမ္မတနိုင်ငံခင်မှာနိုင်ငံရေးပြိုင်ဘက်တွေကိုသောသင်ရှင်းလင်းဖို့စန်းဟီဝေရုပ်ဝဲဂိုင်းကိုတုံးချောင်သိရပါလေ။ community အာဏာရလာတဲ့အခါမှာလျှော့ဝဲဂိုင်းတွေကိုနှိမ်နင်းတဲ့အတွက်ဟောင်ကောင်ထိုင်ဝမ်နဲ့အရှေ့တောင်အာရှကိုရွှေပြောင်းအခြေစိုက်ကြပါတယ်။မွေးရည်ဆေးဆက်ကြီးလောင်ကစားကြီးစတဲ့ဒုစရိုက်လုပ်ငန်းတွေနဲ့ငွေရှာကြပါတယ်။ဒါပေမဲ့ community party ကလည်းတရုတ်လူစိုးဂိုင်းကိုလင်းနဲ့တပွဲအသုံးပြုတယ်လို့ဆိုပါတယ်။ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲကိုဖြိုခွင်းရမှာတရုတ်ဝက်လူစိုးကိုင်းကိုသုံးချောင်းသတင်းပေးပို့ထားတာတွေရှိပါတယ်။ယုတ်ကွန်မြူနီပါတီနဲ့နီးစပ်တယ်ဆိုတဲ့တရုတ်လူစိုးကြီးတကြိုးကြီးကဝမ်ခူအော့ကွိုင်ဟာကရင်ပြည်နယ်ရွှေကောက်ကိုနဲ့ KK ပတ်ကဒုစရိုက်လုပ်ငန်းတွေနဲ့ပတ်သက်နေကြောင်သိရပါတယ်လူဦးရေ2000နီးပါးသာရှိတဲ့ပလောင်ကျွန်းမှာလည်းတကြိုးကြီးကရင်းနှီးထားပါတယ်ဖိလစ်ပိုင်နိုင်ငံအရှေ့ဘက်မိုင်900အကွာတိုကျိုမြို့တောင်ဘက်မိုင်1000အကွာမှာပလောင်ကျွန်းတည်ရှိပြီးအသေးဆုံးသဗ္ဗရနိုင်ငံစည်းရေးမှာပါဝင်ပါတယ်အမေရိကန်ဒေါ်လာကိုသုံးပြီးထိုင်ဝမ်ကိုအတိအမှပြုတဲ့နိုင်ငံလေးဖြစ်ပါတယ်။အမေရိကန်အစိုးရကတကြိုးကြီးဝမ်ခူအော့ကွိုင်ကိုဒဏ်ခတ်အရေးယူထားပြီးကွန်မြူနစ်ပါတီဝင်ဖြစ်တယ်လို့လည်းစွပ်စွဲထားပါတယ်။တရုတ်အစိုးရကတော့တကြိုးကြီးဟာကွန်မြူနစ်ပါတီဝင်မဟုတ်ဘူးလို့ရင်းဆိုထားပါတယ်။ဒါပေမဲ့ပါတီဝင်89တန်းရှိတဲ့အဖွဲ့အစည်းမှာလူတော်လူကောင်းကြီးရှိတယ်လို့မပြောနိုင်ပါဘူး။များသောအားဖြင့်အပြင်ကခေါ်လာတဲ့တရုတ်တွေကိုအွန်လိုင်းငွေလင်ခဲမှာတုံးကြပါတယ် တရုတ်ပြည်မှာစောက်ကြီးရေကင်မရာပေါင်းတန်း900နဲ့လက်ကင်ဖုန်းတန်း1900ရှိတာကြောင့်စုံစမ်းထောက်လှမ်းရေးမှာအစိုးရကအစွမ်းထင်နေပါတယ်။ဒါကြောင့်ကွန်မြူနတီပါတီမတိတာမရှိဘူးလို့တောင်ပြောနိုင်ပါတယ်။လောက်ကင်ကငွေလိမ်ကိန်းကြောင့်စီးပွားရေးထိခိုက်လာတာကိုသိတဲ့အတွက်ကြားဖြန့်လုပ်ငန်းတိုက်ဖြည့်ရေးကိုစီယုံလှုပ်ရှားကြတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တရုတ်ကရင်ဒုစရိုက်ဖက်ဆက်လုပ်ငန်းကိုတရုတ်အစိုးရဒေါသမထွက်အောင်စောချစ်သူတို့အဖွဲ့ကလောက်ကင်နေပုံကို USIP သုတေသည်ဂျေဆင်တာဝါနဲ့ပရစီလာကလပ်တို့ကစက်တင်ဘာ26ရက်နေ့ကအစီရင်ခံစာထုတ်ပြန်ထားပါတယ်။ကိုကမှနေနှင်းခံရရတဲ့ online ငွေနေကိန်းတွေစောချစ်သူတပ်ဖွဲ့ထိန်းချုပ်တဲ့ဒေသကိုရောက်လာတာအမေရိကန်နဲ့အာဆီယံနိုင်ငံအတွေ့အန္တရာယ်ရှိတယ်လို့ဆိုပါတယ်။ကိုကနယ်ရာဆောင်ရဲ့ဒုစရိုက်လုပ်ငန်းကြောင့်ပြုအနာပိုင်းဒီဒေါသထွက်သွားတာမျိုးမဖြစ်ရအောင်စောချစ်သူအုပ်စုကစီစဉ်ထားပုံရပါတယ်။အွန်လိုင်းလုပ်ငန်းရှင်တွေကိုနှင်ထုတ်တဲ့သတိပေးဆိုင်ပုတ်ကြီးတွေကိုမြဝတီတဝိုက်မှာထောင်ထားပြီးစစ်ကောင်စီနဲ့စောချစ်သူတို့အဖွဲ့ကကြားဖြန့်ဆန့်ကျင်ရေးလုပ်နေကြောင်းပြသထားပါတယ်။စောချစ်သူရဲ့ဒုစရိုက်လုပ်ငန်းကိုစစ်ကောင်စီအရေးမယူနိုင်တဲ့အခြေအနေဖြစ်အောင်ဖန်တီးထားတာဖြစ်ပါတယ်။ဒေသခံတွေကျေနပ်အောင်အားကစားပွဲတွေကျင်းပမှု၊ခရီးသွားလုပ်ငန်းဘေးကင်းကြောင်းပြသမှု၊အစားအစာအန္တရာယ်ကင်းမှုစတဲ့ဝါဒပြန်လှုပ်ရှားမှုတွေကိုလုပ်ပြပါတယ်။စောချစ်သူရဲ့အစိုးရဖြစ်သူတရုတ်လူဆိုးကြီးရှီချန်ဂျန်ပိုင်နဲ့ရထိုက်ကုမ္ပဏီရွှေကောက်ကောက်ကထွက်သွားပြီလို့လင်းလေကျင်ညာထားတာမျိုးလဲလုတ်ပြပါတယ်။တစ်ဖက်ကလည်းရှိကြီးညံပြန်လာဖို့အတွက်ဗုဒ္ဓဘာသာဆူတောင်းပွဲတွေကျင်းပပါတယ်။ယထိုက်ရဲ့အွန်လိုင်းငွေလိမ်လုပ်ငန်းကတော့တိုးပွားလာတာတွေ့ရပါတယ်။သုံးညနောက်မဟာမိတ်အဖွဲ့အောင်ပွဲခံလိုက်တာကိုဗမာစစ်တပ်ညီကင်းထုတ်မဲ့အလားအလာအဖြစ်တရုတ်ကမြင်ပါတယ်။ဒါကြောင့်မှုခင်းနေနေရေးတစ်ခုဒီကိုသာအာယုံမဆိုင်ပဲစီပွားရေးမဟာဗျူဟာဘက်ကကြည့်ဖို့ဩဇာရှိတဲ့တရုတ်အတိုင်းအဝိုင်းကတရုတ်အစိုးရကိုတောင်းဆိုပါတယ်။သုံးညနောင်အဖွဲ့ကတရုတ်နိုင်ငံသားတွေကိုယူနန်ပြန်ပို့ပေးမယ်။တရုတ်အစိုးရကတော့စက္ကစဘိုးဘူးကြီးရာပြည့်ကိုသာဂုံပြုထားတာတွေ့ရပါတယ်။နေဆက်ဒုစရိုက်လုပ်ငန်းကိုစက္ကစကအရေးမယူနိုင်ပေမဲ့တရုတ်အစိုးရကစက္ကစနဲ့ပူးတွဲလာတဲ့အတွေ့တရုတ်လူစုံနဲ့ကြံရပါတွေ့အခွင့်ကောင်းကျုံနေပုံရပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မှာပိုစောချစ်သူရဲ့ဒုစရိုက်လုပ်ငန်းတွေကြီးထွားလာနေတဲ့အကြောင်းဦးအောင်ခင်ကတုံ့သက်တင်ပြပေးခဲ့တာပါ။မကြာခင်မှာတော့တိုင်းရင်းသတင်းလောကအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါသေးတယ်ရှင်။အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုအလှည့်ပေးပါမယ်။မြန်မာနိုင်ငံထဲမှာမိုးကြီးရေကြီးတာတွေပိုးပြီးတော့ဆူဆူဝါးကြုံလာရတဲ့အချိန်အရေပြားနဲ့ဒီတခြားရောဂါ NLU နဲ့ပတ်သက်ပြီးတော့သတိပြုစရာနဲ့ကာကွယ်ရေးလုပ်သင့်တာတွေကိုကျန်းမာရေးပညာရှင်တွေကလည်းအကြံပြုပြောနေကြပါတယ်။ဘယ်လိုယောဂါ NLU ဆက်ရှိနေပြီးတော့ဘယ်လိုပုံစံနဲ့အထူးကာကွယ်သင့်ပါလဲ။ဒီအကြောင်းကိုတော့ဒီမြန်မာနိုင်ငံကအရေပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ကျန်းမာရေးခန္ဓာမှာတင်ဆက်ထားပါရရှင်။
ဟုတ်ကဲ့ရေသာထုတ်ပြန်ဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြီးရေကြီးရေရှမ်းမှုတွေကအရင်ထက်ပိုပြင်းပြင်းထန်ထန်နဲ့ဇက်တိုက်လို့ဖြစ်လာချိန်မှာအရေပြားအပါဝင်ပေါ်ဆရာနော်ဒီကူးစက်နဲ့တခြားရောဂါတွေအနေနဲ့ပိုရှိလာတာကိုသတိပြုမိဖို့အရင်ဘက်ကအဓိကပြောခဲ့တာမှာဘာကြောင့်အခုလိုအနေနဲ့ရှိတာနဲ့ဘလို့ရောဂါတွေဖြစ်လာနိုင်တာအများစုကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်သတိပြုစရာရှိတာတွေနဲ့ဒီယောဂါတွေကနေကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းနောက်ထပ်အရေးကြီးတာတစ်ခုကတော့တချို့နေရာတွေမှာရေကရက်သက်သပတ်နဲ့ချီပြီးတော့ရေသေးလိုပြည့်နေတဲ့အခါကျတော့ခြင်ပေါ့ခြင်နဲ့ပတ်သက်တဲ့ယောဂါတွေကကြွလာပါတယ်အထူးသဖြင့်ကျွန်တော်တို့ဒိန်ဂင်းပေါ့တွေးလုံးတုတ်ပေးဆိုတာရှိတယ်နောက်တစ်ခါအဲ့ခြင်ကနေပြီးတော့အစင်ကူးဆက်တဲ့ချစ်ကင်ဂွန်ရဆိုတဲ့ virus ရောဂါတစ်ခုလည်းရှိတယ်အဲ့ဒါချင်းကိုက်ပြီးတော့ဖြစ်တာပါအဲ့ 对龙都过来去跟公园说的，你要搞不？哎呀，没有的作用的，对路呗。哦，伢啦，你你伢你，哎呀，你比老的卡，不来嘛？偏啦那啦，老总对龙都过来说的，对了呢，喏，前面嘛老古说的，都是娃娃提的，偏来呢是老的，没你嘛说，就那表姐嘛。
好，给谁了？的去跟公园。你妈路说的到的老白嘛？先到贵路，路地啥米拉拉保险咯
？OK， 这边公园哦，你妈路嘞就那路，伢子那边咯，这里呢，才叫在地方去咯，这里才用的嘛，这个哎呀，皮夹的呀，的贵路到贵路，的 virus 不固在那不，前两年就先没咯，多少年了，骗你家没好过。你有没有请你妈做 outbreak 路口的 ？OK， 你呢？
俺们要固在那不咯
？OK， 皮夹的。
好嘅，所以咯，佢做嘅嗱啲嘅咯，啲野鸡仔嘛，诶，你系嗱啲野鸡嚟，咪阿是喎，喏。
好嘅，
啊呢度啲野片揸多啲车马哟，第二啲先，我睇野鸡嚟先啲啦，先。
好嘅，啲揸俾你睇下咯，榴莲咪得咯，然后啲裤啊咯，歪吧，歪啊咯，布满车呢片度咯，啲路野鸡话嚟睇嘛，都送你嚟睇，然后榴莲嘅是伊斯坦尼路，今年供应量呢路嘛，今年比较厉害嘅。比如说路走路一片啦，比如说的外头啦，闽南的破啦的，这个了外头啦，噶的外片是的哦，买破喏，哎，放的啊，掉掉皮，比如布，比如皮的吧，哎呀，有狗眼呢，狗尾那里吧，它皮的的就 outbreak 啦，我路嘛，再要再那要提出来路的公路，但没有的皮吧的。
好，感谢。那他要的也加皮的车嘛，俺的西南的要个比较稀的那些。
那都够啊咯。啊，不能办得了吧？你也家为了个做你的，那都看，哎，做你阿的嘛，就那路不中间，比如也在的，也几年前的是吧？就那路，特别个干脆路口的，就那路路面嘛，比如不办，也咋的嘛？撇的西南没有的，撇的他家咯。啊，不能办得的，看哦 ，heat rush 路口的，嘛没报答路。啊，不讲，将来这里来打路，把路提来，偏南进去的是吧？我打，哦，偏南那边，那时候呢，叫路吧的。
好，感谢。那古路的，也之前呢，也准备了钱，去哪里呢？交个这个表皮嘛。第一个这个呢，交过内部所以这个巴萨表现的啥？
亚里阿龙啊，我把这马龙表的，我真钱的伊呢，钱下面抓提水准，都说钱下面抓，都说那边。哎呀，叫你叫别的对，就那路哎呀，一对不，高贵人顾大姐我，也不要阿片，共用臭味了表露哑巴的家，这他妈东西几大了，以后也当羡慕不呢？大了，鲁丹路路地吧，鲁丹路路地是哎，今年嘛，这个的以后也当羡慕嘛，就那这个表现那吃吧，那么这个不满就那睡觉比不不呢？拿着卡。做做那边一般的我的当然人家后门超对的我的呢来来比我那这个就业机吧的
好给谁了八角我的业绩来我的那车先别比我的谁
我业绩来的话做做那都也苦干啊嫁来然后我们之前嘛东西也得请我做你的业来那个大病然后卡里巴里就业绩来的嘛嫁来的我哪里抱着路啊？俩苦干啊，嫁了路，一边哎，路呗，起码来收租你来对，一边苦干啊，嫁，想么路，单身被不留的，拿着卡，超对的五点多，奶奶被不留的，就大家多，地方那车，你都会单身你来表露吧的。
好，感谢。那他要第一个就讲你搞过一对，就六他的那就死的了，先。
拿着苦干多，第 disinfection 路口的就那路的。这些礼物没几老不得大不呢我嘛你下装没跌装没做人爱你啊礼礼物但是有特别的意义啊花花但是没毕业这样说比他定路把路路这一步呢这一步路比他定路哎哎路这一路的领他没
爱我定是我想呢
哎爱我定不比都爱我定路考的呀这样说你嘛说我比他年的时候呢，拉的卡家了，路里啊比他年少人低的呀。我比侬还要年少，对吧？对没对不？喏，啊，哎个，哎路车一路上路高的呢，也变年少路，年少兵，你当当一阵啊，那自然还孬个。
好，感谢。那老太爷古老的，家过一段就老太的了，讲几乎使用了些。
နောက်တစ်ခါတော့ဒီလိုအချိန်မှာတော့ရည်ကြီးရည်ရှံဖြစ်တဲ့အတွက်ကျွန်တော်တို့ဟိုဝတ်စာပုံကနည်းနည်းကာကွယ်နိုင်တဲ့အဝတ်အစားလေးပို့တော်ဥမာရေကရှိတော့ကြီးတယ်ချီမျက်စိတော့ပဲဆိုကျွန်တော်တို့ကရိုးရိုးဖနက်မစည်းပဲနဲ့လက်ရှိဖနက်လိုဟာမျိုးလေးတွေစည်းတယ်ဆိုတာစောင်းတောင်သွားလာနေလို့လည်းရတယ်အဲခိတိုက်မှုကိုလည်းနည်းနည်းများကာကွယ်နိုင်တယ်နော်ဒီခုနကပြင်နိုင်တဲ့ဥစ္စာတွေအားလုံးလေသူကရေပြားနဲ့မတန့်ချင်းနဲ့ညစ်ပတ်တဲ့ရေနဲ့မထိတွေ့တဲ့အတွက်နောက်ဆက်တွဲပြဿနာတွေမပြောင်းကာကွယ်နိုင်တယ်ပေါ့နော်အဲ့လိုမျိုးလေဒီခဏမှမဟုတ်ပါဘူးတခြားရေဆူခံတဲ့အဝတ်တွေလက်အိတ်လိုဟာမျိုးတွေဆိုရင်လေလို့တို့သုံးတင်ပါလေဆိုတာကိုပြောချင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒီကြီးချိန်မှာသတိထားကြရမယ်အရေးပြားနဲ့တခြားယောဂအန်ရီအကြောင်းကိုဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာကိုဝင်းမင်းကတင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့တိုင်းသင်းလောအစီအစဉ်ကိုတင်ပြပေးပါဦးမယ်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစုစည်းပြီးနေဆက်ဒေသတိုင်းသင်းတောက်တွေကပုံမှန်တင်ဆက်ပေးနေတာပါရှင
်အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာတရုတ်နယ်ဆက်ကုန်သွယ်ရေးဂိတ်တွေကိုရဲအကန့်အသတ်မရှိတရုတ်နိုင်ငံဘက်ကပိတ်လိုက်ပါတယ်။ကရင်မျိုးသားအစည်းအရုံး KNU ဗဟိုဌာနချုပ်လေးဝါစခန်းကိုစစ်ကောင်စီက drone နဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။တည်င်းလွာတွေတဲမှာတော့ဖကန့်ကတည်င်းလွာ၂ယောက်ကိုဖမ်းဆီးထားကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO KIA ပြောရေးဆိုခွင့်ရှိသူကအတည်ပြုပြောဆိုလိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာတရုတ်နယ်စပ်ကုန်းတွယ်ရေးဂိတ်တွေကိုရဲအကန့်အသတ်မရှိတရုတ်နိုင်ငံဘက်ကပိတ်လိုက်တယ်လို့နယ်စပ်ဒေတာကကုန်တယ်တွေနဲ့ဒေတာခံတွေကပြောပါတယ်ရှားမြောက်ဒေတာမူဆယ်မြို့နယ်ထဲကနယ်စပ်ဂိတ်တွေကနေကုန်ပစ္စည်းတည်ယူတာနဲ့ပတ်သက်ပြီးအော်တိုဘလ22ရက်နေ့ကပိတ်ပင်ကန့်တက်လိုက်တာလို့မူဆယ်ဒေတာခံတယောက်ကပြောပါတယ်စေဝါရစပစ္စည်းအိမ်ဆောက်ပစ္စည်းနဲ့ဖုန်းတည်ယူခွင့်တွေကိုကန့်တက်လိုက်တာလို့ဆိုပါတယ်ဒါအပြင်တရုတ်မြန်မာနယ်စပ်ကမင်္ဂလာတာလော့ဂိတ်မူဆယ်ကျဲခေါင်ဂိတ်အပြင်နယ်စပ်ဂိတ်အလုံးကိုတရုတ်ဘက်ကရဲအကန့်အသတ်မရှိကုန်စည်တင်သွင်းခွင့်တွေပိတ်လိုက်တယ်လို့ဒေတာခန်တွေကဆိုပါတယ်ဘယ်လောက်ကြာအောင်ပိတ်လိုက်တာနဲ့ဘာကြောင့်ပိတ်လိုက်တယ်ဆိုတာကိုတော့မသိရသေးဘူးလို့ဆိုကြပါတယ်
ကချင်ပြည်နယ်ပန်ဝါမြို့ကိုသိမ်းပိုက်လိုက်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့အဖွဲ့ကမြို့တွင်းရှိပြည်သူစစ်တွေနေချဆောင် BGF တပ်တွေကိုပဲပြောင်းလာကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။နိုင်ငံလုံးအတိုင်းအတာနဲ့စစ်ကောင်စီကိုတိုက်ခိုက်နေချိန်ကချင်ပြည်ကိုချင်းချင်းမတိုက်ခိုက်ချင်တဲ့အတွက်ခုလိုတိုက်တွန်းပြောဆိုရတာလို့ဘူမှုကြီးနော်ဘူးကပြောပါတယ်။နေချဆောင်တပ်ကိုရုံးဆိုင်တဲ့ပန်ဝါမြို့အပအဝင်အမှတ်1332နဲ့1333တပ်ရင်းတွေကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ထားလိုက်ပြီလို့ KIA ပြောပြောရေးစုခွင့်ရှိသူဘူမှုကြီးနော်ဘူးကပြောပါတယ်စခန်းတွေတည်ရင်းနေရာတွေလှလှရှုံရှုံနေရတဲ့စစ်တပ်က KIO KIA ရဲ့ဌာနချုပ်ရှိရာလိုင်ဇာမြို့ကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေလုပ်နေပါတယ်
ကရင်အမျိုးသားစည်းရုံး KNU ဘဟုဌာနချုပ်လီဝါစခန်းကိုစစ်ကောင်စီက drone ၄စင်းနဲ့အော်တိုဘားလ22ရက်နေ့မနက်ပိုင်းမှာတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုအပြီးပအံလိုင်းပွဲလမ်းပိုင်းတစ်လျှောက်ကိုလည်းလုံခြုံရေးတင်းကျပ်လိုက်တယ်လို့ဒေသခံကာဒမားတွေကပြောပါတယ်။အဲ့ဒီလမ်းမတစ်လျှောက်မှာနေကြာဆောင်တပ် PGF အပါအဝင်စစ်ကောင်စီဘက်ကရဲနဲ့စစ်သားတွေပူးပေါင်းပြီးတော့လုံခြုံရေးချထားတယ်လို့လမ်းသွားလမ်းလာတွေကိုလည်းစစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ KNU ဌာနချုပ်အနီးဝိုင်မှာရှိတဲ့ရွာသားတွေကလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်လာမှာကိုစိုးရိမ်တဲ့အတွက်တန်လွင်မြစ်ကိုဖြတ်ကာထိုင်းနိုင်ငံကိုထွက်ပြေးနေကြပါတယ်။ထိုင်းဘက်ကလုံခြုံရေးတင်းကျပ်ထားပြီးနေထိုင်ခွင့်အထောက်အထားရှိသူတွေကိုပဲဝင်ရောက်ခွင့်ပြုတယ်လို့သိရပါတယ်။
ရခိုင်ပြည်အမ်းမြုပ်နယ်အတွင်းရှိလောင်ဆက်ရွာရဲစစ်ကောင်စီကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲမှုကြောင့်ကလေးငယ်2ယောက်အပါအဝင်ဒေသခံ3ယောက်သေဆုံးပြီး5ယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။အမ်းအခြေဆိုင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခကအောက်တိုဘာလ22ရက်နေ့မှာပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲမှုကြောင့်အခုလိုထိခိုက်သေဆုံးသွားကြတာလို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တဲ့လောင်ဆက်ရွာဟာနပခဌာနချုပ်နဲ့နီးပြီးအမ်းတပ်တောင်ကမ်းလမ်းနားမှာရှိတာဖြစ်ပါတယ်။အမ်းမြုပ်နယ်ရဲစစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုနဲ့လီကျောင်းတိုက်ခိုက်မှုတွေစစ်တိုက်လုပ်နေပါတယ်
။ချင်းပြည်နယ်ထန်တလန်းမြို့ပေါ်မှာစစ်ကောင်စီနဲ့ချင်းတော်လိုင်းရဲတပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်တပ်ကလေယာဉ်နဲ့ဗုံးကြဲတိုက်ခိုက်နေတယ်လို့ချင်းအမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထန်နီကပြောပါတယ်။အော်တိုဘာလ22ရက်နေ့မနက်3နာရီလောက်ကစပြီးစစ်ကောင်စီတပ်ဖွဲ့တွေခြေကုပ်ယူတပ်ဆွဲထားတဲ့ထန်တလန်းမြို့ပေါ်ကရဲစခန်းနေရာကိုချင်းလန်းကောင်စီအဖွဲ့ဝင်ချင်းတော်လိုင်းရဲတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အခုလက်ရှိထန်တလန်းမြို့ပေါ်က NLD ရုံးအဆောက်အုံနဲ့ရဲစခန်းနေရာတွေမှာစစ်ကောင်စီတပ်ကနေရာယူတပ်ဆွဲထားပြီးချင်းတော်လိုင်းရဲတပ်ဖွဲ့တွေကမြို့ကိုသိမ်းနိုင်ရင်ဆက်လက်ထိုးစစ်ဆင်နေပါတယ်။
မြန်မာနိုင်ငံမှာ2024ခုနှစ်ဇူလိုင်လကနေစက်တင်ဘာလအထိ3လအတွင်းစစ်ရေးပြိပခါတွေတဲ့အရက်သားအယောက်1000ကျော်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအယောက်1000ကျော်ရှိခဲ့တယ်လို့ညာလင်းတပ်သူတည်တနာအဖွဲ့ကအောက်တိုဘာလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။တိုက်ပွဲစုစုပေါင်းအကြိမ်ကြီး1300ကျော်ရှိခဲ့ပြီးတိုက်ပွဲတွေဟာရှမ်းပြည်မြောက်ပိုင်းကချင်ပြည်ရခိုင်ပြည်စကိုင်းမန္တလေးနဲ့ရှမ်းကရင်နေနယ်စပ်တွေမှာအပြင်းထန်ဖြစ်ပွားခဲ့တယ်လို့သူတည်တနာစာရင်းမှာဖော်ပြထားပါတယ်။ရှမ်းမြောက်မှာပေါ်ဆောင်နေတဲ့1320စစ်စင်ရေးဒုတိယပိုင်း3လမှာတော့စစ်ကောင်စီနဲ့တိုက်ပွဲစုစုပေါင်း489ကြိမ်ဖြစ်ပွားခဲ့ပြီးအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရုံးဆိုင်ရာလာရှိုးအပါအဝင်မြို့နယ်10ခုကျော်ကိုထိန်းချုပ်နိုင်ခဲ့တယ်လို့တိုင်းသားလက်နက်ကိုင်တော်လိုင်းတပ်တွေကထုတ်ပြန်ထားပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ကချင်ပြည်ဖက်ကန်ဒေသကသတင်းထောက်2ယောက်ကိုဖမ်းဆီးထားတာဟုတ်မှန်ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO KIA ပြောရေးဆိုခွင့်ရှိသူကအတည်ပြုပါတယ်။ကျွန်မအမည်ကတင်ဆက်ထားပါတယ်။ဖက်ကန်အခြေစိုက်သတင်းထောက်2ယောက်ဖြစ်တဲ့အလွတ်တန်းသတင်းထောက်ကိုနောင်ရိုးနဲ့ Red News Agency သတင်းဌာနကိုသတင်းပေးပို့နေတဲ့အလွတ်တန်းသတင်းထောက်ကိုတာလီမောင်တို့ကိုဖမ်းဆီးထားတယ်လို့ KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောပါတယ်။
ဖန်တော့ဒီလိုပြောလို့ရပါတယ်စီရဲ့ဘက်ကနေဖန်တာဖြစ်ပါတယ်စီရဲ့အမိကတော့ဘယ်လိုရှိတယ်ဆိုတာကျွန်တော်တို့လည်းမကြားပြရပါဘူးအဲ့တော့ဖန်တော့တာကတော့ရှေ့တန်းကရှေ့တန်းတမားလေးဖန်တယ်လို့ရှားရပါတယ်ဘာကြောင့်ဖန်တယ်ဘယ်လိုအမှုနဲ့ဖန်တယ်ဆိုတာကတော့ဒီစစ်ကတော့မသိရသေးဘူးခင်ဗျာ
တရင်အောင်နှစ်ယောက်ကို KIA တမဟာကိုတရင်6ကဖမ်းဆီးထားတာဖြစ်ပြီးဘာကြောင့်ဖမ်းထားတယ်ဆိုတာကိုတော့အတိအကျမသိရသေးဘူးလို့ဆိုပါရယ်လက်ရှိဖမ်းဆီးထားတဲ့တရင်အောင်နှစ်ယောက်ကိုစစ်ဆေးမေးမြန်းနေစေဖြစ်ပြီးတော့ကောင်းကောင်းမွန်မွန်ထိန်းသိမ်းထားတယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါရယ
်မင်းကြာရှိလို့ဖမ်းတယ်ဆိုတော့စစ်ကြောတွေလုပ်နေတယ်ထင်တယ်တခြားတိတ်မအထူးခြားတော့မချပါဘူးဟိုဒီကိစ္စတည်းဟာတော့ကောင်းကောင်းမွန်မွန်ပေါ့နော်အဲချင်းမင်းမအဲလဝတ်တာတွေဟုတ်ကူဟိုမင်းဆရာရှိတာတွေကိုမင်းနေတာချင်းတယ်အဲအဲ့လောက်ပဲကျွန်တော်ကြားရပါပဲ
ကိုနောင်ယိုးနဲ့ကိုတာလေးမောင်တို့ကို KIA ကစက်တမလကုံပိုင်းမှာဖမ်းဆီးသွားတာဖြစ်တယ်လို့ဒေတာတွင်သတင်းအရင်းမြစ်တွေကပြောပါတယ်သတင်းတော်ကိုနောင်ယိုးဟာစစ်အာဏာသိမ်းစားကစစ်ကောင်စီရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပြီး2022ခုနှစ်နှစ်ကုန်ခန်းနီးမှာပြန်လွတ်လာခဲ့ပါတယ်သတင်းတော်ကိုတာလေးမောင်ကလည်းအာဏာမသိမ်းခင်ကပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဝန်ကြီးဌာနမှာအလုပ်လုပ်နေသူဖြစ်ပြီးအာဏာသိမ်းလိုက်တဲ့နောက်အဲ့ဒီဝန်ကြီးဌာနကနေစီရီယမ်လုပ်ပြီးတော့သတင်းတော်အလုပ်ကိုဆက်လက်လုပ်ไก่นี่ตูဖြစ်တယ်လို့နှိဆက်သူတွေကပြောကြပါတယ်ကိုနောင်ယိုးနဲ့ကိုတာလေးမောင်တို့နှစ်ယောက်ကိုပြန်လွတ်ပေးဖို့သတင်းသမားများကကွယ်ရေးကော်မတီ CPJ အဖွဲ့ကလည်းအော်တိုဘာလ22ရက်နေ့မှာထုတ်ပြန်ပြောဆိုထားပါတယ်အော်တိုဘာလဒုတိယအပတ်ထဲနေပြီးတော့ NRPC ရုံးမှကျင်းပခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုတိုင်းသာလက်နက်ကိုင်အဖွဲ့6ဖွဲ့ပဲတက်ရောက်ခဲ့ပြီးမွန်ပြည်သက်ပါတီ NMSP ကတော့ဗဟိုကော်မတီဝင်2ယောက်ကိုပဲဆီလွတ်လာတာတွေ့ရပါတယ်။ဘာကြောင့် NMSP ကထိပ်သီးခေါင်းဆောင်တွေမတက်ကြတာလဲဘလို့သုံးသပ်မှုတွေရှိနေတယ်လဲဆိုတာကိုတော့ရမင်းကစူးစီးထားပါတယ်။
တနိုင်ငံလုံးပြစ်ခတ်ထိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့ခန်းနာကိုအော်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ကြပါတယ်။အဲ့ဒီခန်းနာကိုမွန်ပြည်တပ်ပါတီ NNSV ကထိုက်ပိုင်ခေါင်းဆောင်တွေမတက်ရောက်တော့ဘဲ
ကိုယ်စရဲဆေးချော့ချပြီးဘိုးကမတိကိုပဲဆီလွတ်ခဲ့ပါတယ်။ဒါဟာစစ်တပ်နဲ့နိုင်ငံရေးရဖြေရှားသွားမဲ့လမ်းကြောင်းကအလောက်ဝဖြစ်တော့ဘူးဆိုတာကိုမွန်ကောင်းဆောင်တွေနားလည်လာတာဖြစ်နိုင်တယ်လို့မွန်လူငယ်မရှင်ကခုလိုပြောပါတယ်
။အကြံဖက်စစ်တပ်နဲ့အမွန်ပြည်သက်ပါတီဘဟုကဒီနိုင်ငံရေးကိုနိုင်ငံရေးအရာဖြေရှားသွားမယ်ဆိုတော့ဒီမူဝါဒဒီနေ့အချိန်ခါမှာအလုံးမဖြစ်တော့တာကိုမူလနဲ့ကင်တော်လည်းရည်လန်းချောင်းပေါ်ကကောင်းဆောင်တွေမှာရှင်းရှင်းလင်းလင်းမြင်တွေ့နေရပြီလို့မုံလူငယ်တဦးအနေနဲ့ကျွန်မမြင်ပါတယ
်စစ်ကောင်စီနဲ့တွဲဆောင်ဆွေးနွေးရေးသွားနေတဲ့အဖွဲ့တွေကတော့စစ်ကောင်စီရဲ့တုံးတော်ကဖြစ်နေချိန်ကုန်နေမှာဖြစ်တယ်လို့ရမညဖက်ဒရယ်အင်အားစုတစ် NRFF တာဝန်ခံမင်းတန်လွင်ကပြောပါတယ်
အချမ်းဘတ်စစ်တပ်နဲ့တွေ့ဆုံဆွေးနွေးလမ်းစဉ်တာတကယ်အလုပ်ဖြည့်ခဲ့မှာဆိုရင်ကျွန်တော်တို့ခေတ္တမွန်တော်လိုင်းရဲ့နှစ်ပေါင်း90ကျော်ကြာလာကြအကြောင်းလည်းမရှိပါဘူးယနေ့ကျွန်တော်တို့မျက်မှောက်တိုင်းပြည်ရဲ့တော်လိုင်းကိုပြန်ကြည့်မှာဆိုရင်စစ်ကောင်စီကိုတိုက်တဲ့အဖွဲ့တွေသာနိုင်ငံရေးဩဇာနဲ့စစ်ရေးဩဇာကိုတိဆောက်နိုင်တဲ့အပြင်ရန်သူရဲ့လေးစားမှုကိုလည်းခံရတယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးရေးသွားနေတဲ့အဖွဲ့တွေကတော့စစ်ကောင်စီရဲ့အတုံးတော်ကံအဖြစ်နဲ့အချိန်ကုန်နေမှာဖြစ်တယ်လို့ကျွန်တော်တို့ရှုမြင်ပါတယ်
ဒါကြောင့်စစ်ကောင်စီတဲ့နိုင်ငံရေးသွေးဆုံဆွေးနွေးမှု၃ချိန်လုပ်ခဲ့တဲ့ခေါင်းဆောင်အချို့ကမွန်ပြည်တပ်ပါတီကနေစစ်အာဏာရှင်တိုက်ဖြတ်ရေး NDDDH AD ဖွဲ့အနေနဲ့ခွဲထွက်လာတာဟာနောက်တစ်ချိန်မှာတမိုင်းဖြစ်တယ်လို့မင်းတန်လွင်ကဆက်ပြောပါတယ်
အာဏာရှင်ဟူသမျှချုပ်ငြိမ်းမှသာမွန်တို့လိုလားတဲ့အမျိုးသားတန်းသူခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်မှာကိုယုံကြည်တဲ့အတွက်ဆိုပြီးတော့မွန်ပြည်သက်ပါတီဘ ਹੁ ကနေ AD ကခွဲထွက်လာတာဖြစ်တယ်လို့ကျွန်တော်တို့တွေ့မြင်ရပါတယ်။ဒါကြောင့်ခေါင်းဆောင်တွေအနေနဲ့ဘာဆက်လုပ်မယ်၊ဘာဆက်လုပ်တင့်တယ်လဲဆိုတာစတဲ့ဒီကနေ့ဆုံးဖြတ်ချက်ကနောက်တစ်ချိန်အတွက်တမိုင်းဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့ပြောချင်ပါတယ်
။ NNSB AD အနေနဲ့2024ခုနှစ်ဖေဖော်ဝါရီလမှာခွဲထွက်လာခဲ့တာဖြစ်ပါတယ်။ဒါအပြင်အောက်တိုဘာလ5ရက်နေ့မှာတော့ဖျားသုံးစုဒေတာအခြေဆိုင်မွန်ပြည်တပ်ပါတီအမှတ်9တိုက်ရင်ကလည်းစစ်ကောင်စီနဲ့ဆွေးနွေးမှုတွေဆက်လုပ်နေတဲ့မွန်ပြည်တပ်ပါတီကနေခွဲထွက်ပြီး NNSV AD နဲ့ထမလာရောက်ပူးပေါင်းလိုက်ပြန်ပါတယ်
။အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။မြန်မာတရုတ်နယ်စပ်ကုန်းတွေရဲ့ဂိတ်တွေကိုရဲအကန့်အသတ်မရှိတရုတ်နိုင်ငံဘက်ကပိတ်လိုက်ပါတယ်။ကရင်အမျိုးသားစီယုံ KNU ဗဟိုဌာနချုပ်လီဝါစခန်းကိုစစ်ကောင်စီကdrone နဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ
်တရရှိတဲ့အခုနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမအမိပါ
နဇတိတာတိုင်းရင်သတင်းတောက်တွေပုံမှန်စူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါရရှင်။ဒီစီစဉ်တဲ့ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ view ရဲ့ website လိပ်စာ burmese.voanews.com အပြင် view မြန်မာပိုင်းရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook နဲ့ YouTube တို့မှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါရရှင်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြပြပေးပါအောင်မယ်ရှင်။ဂါဇာနဲ့လက်ဗနွန်မှာဖြစ်ပွားနေတဲ့ပြည်ပခန့်တွေအဆုံးသတ်စေဖို့ကြိုးစားတဲ့အနေနဲ့ရပိုင်အတွင်းမှာစစ်ဆင်ညှိနှိုင်းရေးမှုတွေတွဲဆုံကြဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကကြာသာရင်းတွေကပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီအမေရိကန်ကပါလက်စတိုင်းပြည်သူတွေအတွက်နောက်ထပ်အကူအညီဒေါ်လာသန်း135သန်းပေးရသွားမယ်ဆိုပြီးတော့လည်းကြေညာပါတယ်။ညှိနှိုင်းရေးမှုတွေမကြခင်မှာပြန်လည်ဆွေးနွေးကြမှာဖြစ်ပြီးတော့အထူးသဖြင့်ဂါဇာမှာအပြစ်ရဖို့နဲ့ဖန်စီခံရတဲ့ဒစာကံတွေပြန်လွတ်ပေးရေးဦးစားပေးဆွေးနွေးမှာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်ရှင်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဒီစိုက်ပျိုးရေးနဲ့ခီးသွွားလုပ်ငန်းအထက်အားထားနေရတဲ့အင်းလေးဒေသမှာရေဘေးကြောင့်ပြန်လည်တည်ထောင်ရေးအတွက်ဒေသခံတွေရုန်းကန်နေကြဆဲဖြစ်ပါတယ်။လာမဲ့ပွင့်လင်းရာသီမှာခရီးသည်တွေလာရောက်လက်ပတ်ဖို့မျှော်လင့်နေကြပြီးတော့ပျက်စီးသွားတဲ့စိုက်ခင်းတွေကိုလည်းဒီနွေရာသီရောက်မှပဲလွတ်ကင်နိုင်တော့မယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံမှာယာကီမုန်တိုင်းကြောင့်ပြီးခဲ့တဲ့စက်တင်ဘာလကရေဘေးတံတင့်ခဲ့တဲ့အထက်မှာရှမ်းပြည်တောင်ပိုင်းကခီးသွွားဒေသတွေအတော်များများပါဝင်လာပါဒီထဲမှာမှအင်းလေးဒေသမှာတော့ကျေးရွာပေါင်း100ကျော်ကနေအိမ်တွေရေမြုပ်ခဲ့ရတာဖြစ်ပါရဲ့ရှင် ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ပါ View American တန်ရဲ့အောက်တိုဘာလ25ရက်တောက်ကြနေမနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိတိုက်ရိုက်ထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့ဒီဂျိုးရုဆလောင်းအပြင် VOA ရဲ့ Internet Website လိပ်စာ burmese.voanews.com နဲ့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ရှင် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုယ်စိတ်နှစ်ဖြာချမ်းသာရှင်လန်းကြပါစေပေးကင်းလုံခြုံကြပါစေရှင်ကျွန်မခင်ဗျူထွေးပါ